G7 ခုနိုင်ငံရဲ့လာမယ့်ထည်သည့်စုဝဲကြရင်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကုန်သွယ်ရေးမူဝါဒတွေနဲ့ပတ်သက်ပြီးမဟာမိတ်နိုင်ငံတွေရဲ့ဝေဖန်မှုတွေကြုံရမှာဖြစ်ပေမဲ့သူ့ရဲ့မူဝါဒအတိုင်းအခိုင်အမာယက်တီလိမ့်မယ်လို့သမ္မတအင်ရှူရာထိတ်တန့်စီပွားရေးအကြံပေးသူကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ G7 နိုင်ငံတွေအကြတင်းမာမှုကတော့တခုမဟုတ်တခုရှိနေဆဲဖြစ်တယ်လို့ National Economic Council ရဲ့ Director Larry Kudlow ကဆိုပါတယ်။လာမယ့် G7 ထိပ်သီးစုဝဲကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဂျာမနီဝန်ကြီးချုပ် Angela Merkel တို့နှူးစလုံးကလည်းစောက်ကြနေ့ဇနေနေ့နှစ်ရက်ပြည်လုံးမဲ့ဆွေးနွေးပွဲမှာဆုံဖြတ်ချက်ချဖို့အခက်ကြုံနိုင်တယ်လို့ခန့်မှန်းလိုက်ပြီးတဲ့နောက်အင်ဂျူရောကအခုလိုတုံ့ပြန်ပြောကြားလာတာဖြစ်ပါတယ်။ American ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်ဘက်တွင်နဲ့ရောတရုတ်နဲ့မှာကုန်သွယ်ရေးစစ်ပွဲဖြစ်နေပြီဆိုတာကိုလည်း Larry Kudlow ကညှဉ်းဆန်းသွားပါတယ်ဒါပေမဲ့အမေရိကန်အလို့သမားတွေနဲ့စက်မှုလုပ်ငန်းတွေကိုကာကွယ်ဖို့လူအပ်တာတွေကိုတော့သူတို့ဆက်လုပ်သွားမယ်လို့လည်းပြောကြားသွားပါတယ်